ဒေါက်တာတင်းစီခင်ဗျာကျွန်တော်ဒီနေ့ဆက်နေဆွေးနွေးကြတာကတော့မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ထိတိုက်ရင်ဆိုင်မှုလေရေးအတွက်ပြည်ပနိုင်ငံတစ်ခုကဝင်ရောက်ရှင်းနိုင်ဖြစ်ရှင်းပြနိုင်သလားဆိုရဲအစ်စာကိုဆွေးနွေးကြတာဖြစ်ပါတယ်ပထမဆုံးကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုရင်ရသက်သက်သုံးပတ်ကျော်လာခဲ့ပြီဖြစ်ပါတယ်တပ်မတော်ဘက်ကအလျှော့ပေးမဲ့အရာလုံးဝမတွေ့ရသေးပါဘူးသူတို့ဟာအစတုန်းကတော့ဒီလောက်ထိပြည်သူတွေရဲ့တုံ့ပြန်ဆင်ခြင်မှုကျုံလာရလိမ့်မယ်လို့မျှော်လင့်ခြင်းမှမျှော်လင့်ခဲ့ပါလိမ့်မယ်။ဒါပေမဲ့အခုခါမှာအင်ပလန်ကြီးမားတဲ့လူထုဆန့်ကျင်မှုနဲ့ကြုံတွေ့နေရတော့တနည်းနည်းကတော့သူတို့ရဲ့ရှေ့ကိုတော့စဉ်းစားမယ်ထင်ပါတယ်။ဒီချိန်မှာသူတို့လက်ခံနိုင်တဲ့ terms နဲ့ conditions နဲ့သူတို့လက်ခံနိုင်တဲ့အုပ်စုတစ်ခုခုကနိုင်ငံတစ်ခုခုကသော်လည်းမရောက်စစ်စစ်ပြီးရင်လက်ခံရင်ကောက်မှာဆိုတော့သူစဉ်းစားမိမယ်ထင်ပါတယ်။ဒါကျွန်တော်ရဲ့မှန်းဆချက်ပေါ့လေ။ဆရာဘယ်လိုမြင်ပါလဲ။
ချင်းရတော့ဦးကျော်ကတော့တုံးတက်တူပေါ်လေအနာသိစစ်အုပ်စုကဒီလူတွေရဲ့တုံ့ပြန်မှုဒီလောက်ထိဖြစ်မယ်လို့သူတို့မပြောလင်းခဲ့ကြတာကတော့အမှန်ဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျကျွန်တော်တို့ကံပေါ်60နှစ်ကနေစတဲ့အနာသိမှုကြီးတုံးခုမှာအနာသိနဲ့စစ်တက်ကတော့တပုံစံတစ်မျိုးတည်းပဲထူးမခြားတာပါပဲဒါပေမဲ့ဆန့်ကျင်တဲ့အာသုပြည်သူလူထုဘက်ကဆန့်ကျင်မှုဟာဒီတတိယအကျင့်ဟာအထူးရာဇုံနဲ့အသက်ဆန်းဆုံးဖြစ်ပါလေဒီတွေဒီနီလာဟောင်းတုံးနဲ့ဆာနာသိန်းစက်ကောင်စီကကြိုတင်တွတ်ဆတာမရှိကြဘူးဆိုတဲ့အချက်ပါနောက်ဒုတိယပိုင်းဟုဒီနေ့ဆွေးနွေးမယ်အမေကွန်ဖြစ်တဲ့စစ်သက်ဆွေးနွေးရေးဟာအပြင်းအထန်လာနိုင်သလားဆိုတဲ့အချက်ဒီကိုသွားမယ်ဆိုရင်ခုအနာသိမ့်ပြီးတော့နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုတွေလည်းမျိုးမျိုးရှိပါတယ်။ထိတ်ဆုံးကတော့ကုလသမဂ္ဂ UN ပေါ့ခင်ဗျ။နောက်တစ်ခါ US America နောက်တစ်ခါ UK နဲ့ EU ပေါ့။နောက်ဆုံးတစ်ခါ ASEAN ပေါ့။နောက်တစ်ခါကြားထဲမှာကျွန်တော်တို့ထက်တွေ့လို့ရှိရင်ဂျပန်၊အိန္ဒိယ၊ဒီယုရုရှားတရားလို့ကျွန်တော်ကိုစဉ်းချပါတယ်။
ဟုတ်ကဲ့ဆရာပြောတဲ့နိုင်ငံတွေကျွန်တော်လည်းစဉ်းစားမိပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကတော့ပြည်မှုတွေတန်ခေါက်မှုတွေလုပ်ပြီးတော့ PR ကိုတုံ့ပြန်မယ်ဆိုတဲ့သဘောတွေ့ရပါတယ်သို့တော်လည်းပဲဒီညမှာသူတို့ထက်ပျော်ပြောင်းနိုင်တာကအိန္ဒိယနိုင်ငံတွေအထူးသဖြင့်ဆရာပြောတဲ့တရုတ်တို့အိန္ဒိယဂျပန်အာဆီယံနဲ့ထက်ပါတော့ဆရာအဲ့ဒီဘက်ကလိုင်းများပူပြီးအဆင်ပြေနိုင်မလားဆိုတာလည်းစဉ်းစားပါအောင်ဆရာ
ဟုတ်ကဲ့ပထမဆုံးချက်ကတော့အာဆီယံကိုကိုစားပြုရပဲပြောပြောအာဆီယံအုပ်စုတွေကအင်အားကြီးနိုင်ငံတွေဖြစ်တဲ့အင်ဒိုနီးရှားပေါ့နော်အခုဆိုအင်ဒိုနီးရှားနိုင်ငံပိုင်းတို့မှာနေပြီးတော့ရောက်ကောင်းရောက်လိမ့်မယ်လို့ဆိုတော့တရင်ရှိပါတယ်သို့တော်လည်းပဲသူကရောက်မလာသေးဘူးပြည်သူလူတွေစန့်ကျင်မှုအရင်အရင်ကြုံရတဲ့အနေအထားပါအင်ဒိုနီးရှားဒါကြောင့်အင်ဒိုနီးရှားမနေ့ကတန်ယုံကသူကအဲ့လိုမဟုတ်ပါဘူးဆိုပြီးတော့ပြောတော့ကျွန်တော်ပုံချက်ကတော့အင်ဒိုနီးရှားဟာဒီနေ့ကမ္ဘာပြည်မှာအဖြစ်အပျက်ကိုသူနားမလည်ဘူးလို့ယူဆတယ်သူကလည်း short တွတ်ထားတယ်လို့ယူဆတယ်ဒါကြောင့်သူဟာအခုနာတာက social media မှာရေးတယ်လို့ဘိုးလိုမှုကြီးမရောက်နိုင်တာမဟုတ်ဘဲနဲ့ဒေါ်စုနဲ့တွေ့ဖို့လာတာဆိုရင်တော့သူဟာအာဆီယံထဲမှာ hero ဖြစ်နိုင်တာပေါ့နော
်အင်ဒိုနီးရှားကတော့သူတို့အနေနဲ့ဘိုးလိုမှုကြီးမရောက်နိုင်ကိုကတိအတိုင်းတစ်နှစ်ကြာမှာတရားမျှတရရေကွက်ကျင်းပပေးခိုင်းအောင်အာဆီယံနိုင်ငံတွေဝိုင်းပြီးတော့တိုက်တွန်းကြပါစို့ဆိုရဲကြွကြော်ကြနေလာရဲလို့ကျွန်တော် writer's team မှာဖတ်ရပါတယ်ဆရာဆိုတော့ဒါဟာအင်ဒိုနီးရှားတနင်္ဂနွေတမကအာဆီယံတစ်ခုလုံးရဲ့သဘောထားလည်းဖြစ်နိုင်တော့ဆရာ
အဲကျွန်တော်လည်းအဲ့လိုတွေ့တယ်တွေ့ပြင်မယ်လို့မင်းကတန်ယူအင်ဒိုနီးရှားပြန်ရောက်ပေါ်ပြီးဆရာဖတ်တယ်အင်ဒိုနီးရှားကမှရမုံပါမကြီးကအဲ့လိုမဟုတ်ပါဘူးဆိုပြီးတော့သူကဟိုဒီနေ့ကျင်သူ့ရဲ့ leader ကိုရှုံ့ဆားတယ်ဆိုကြတယ်ဆိုတော့ဒီလိုလူတွေကယူကပ်ဖို့အတူတူလက်မခံဘူးဆိုတာခုမှဒီတော့တောက်သွားပုံရပြီးတော့အဲ့တော့နိုင်ငံရေးဝန်ကြီးလည်းပဲလာလို့ရှိရင်ဒီဘက်ကအသိအဆကိုဆောင်းပြည့်ကျမှာပေးမလားလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ်ကဲ
့ဟုတ်ကဲ့ဆရာအဲ့တော့အရှင်ကခဏဖယ်ထားလိုက်ကြတာပေါ့ဆရာတခြားအလားလားရှိတဲ့နိုင်ငံတွေအကြောင်းပြောပါအောင်ဆရာတရုတ်
ဟုတ်ကဲ့လာလာရှိတဲ့ချိန်မှာဂျပန်အိန္ဒိယတရုတ်အဲ့တော့အိန္ဒိယကကျွန်တော်မြင်ကတော့အိန္ဒိယနိုင်ငံနဲ့နိုင်ငံpolicy တနည်းဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy ရဆိုဆိုရင်တနည်းဖြင့်ဆိုတာတူဆိုတာလုပ်တဲ့အဲနိုင်ငံရေး policy ချက်ဖို့လည်းတော့မမျှော်လင့်တော့မှာဟုတ်နောက်တစ်ခါဂျပန်ကသိမကြသေးခင်နှစ်ပိုင်းလေးကျော်မှာမြန်မာနိုင်ငံအရေးမှာတော်တော်လေးသူကစိတ်ဝင်စားပြလာတာတွေ့တော့သူရဲ့ပတ်ဝန်းကျင်ပတ်သက်မှုနဲ့စိတ်ဝင်စားမှုကြောင့်များလုပ်ငန်းလုပ်နိုင်ပြီလေကမလားဆိုပြီးကျတော့အမှန်နဲ့တော့ပြပါတယ်
ဒါပေမဲ့ဂျပန်ကတော်တော်များများမစ္စတာဆာဇာကာဝါလာတော့ ဒေါ်ဆန်းစုကြီးအနေနဲ့သိပြီးတော့မြင်မကြည့်နိုင်ဘူးဆိုတဲ့သဘောမျိုးသတင်းတွေမှာဖော်ပြရတာတွေ့ရပါတယ်။သူရဲ့ဝင်ရောက်ဆွေးနွေးမှုအထူးသဖြင့်ရခိုင်ကစားနဲ့ပတ်သက်ပြီးတော့အိမ်မှာရွေးကောက်ပွဲလုပ်ပေးပါဘာညာပြောတဲ့အခါမှာဒေါ်ဆန်းစုကြီးကသိပြီးမနှိမ့်မျိုးတဲ့လက္ခဏာပြတယ်လို့ရေးကြပါတယ်။အဲ
နည်းနည်းဖြစ်သေးရကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့ပေါင်းစပ်မှာဟုတ်ကဲ့ဒီပြည်ရဲ့နိုင်ငံကြီးပြောရင်တော့ဟိုတော်တော်လေးကျေကျေပြတ်နေတဲ့ရှုပ်ရှုပ်ဆိုတော့ပြောမှာ
ချင်းချုပ်ပဲပြော
တာဒီတိတာကိုအဲဆွေးဝင်သမှုကြတာကောင်းပါတယ်ကြီးရာကောင်းတယ်ကျွန်တော်လည်းပဲအဲကျွန်တော်အမြင်ကတော့အဲဂျပန်လည်းပဲဟိုတိတ်ကြီးမြန်မာနိုင်ငံရဲ့အကြီးဟိုမက်နက်ဆက်ဆိုင်သိနားမလဲတဲ့အနေထားရှိတယ်တော်တော်လည်းဂျပန်နိုင်ငံကသူ့စီးပွားရေးနဲ့သူ့ရဲ့ဒီနောက်ကြောင့်ကြည့်ရတော့ဒီမှာအလားအလာချက်ဆုံးပြရအနေနဲ့တော့ရှိရလို့ထားကြတယ်တက်ကူချင်းပြထားတာခင်ဗျ
ဟုတ်ကဲ့ဆရာတရုတ်ကိုပေါ့ဆရာအဲ့တော့အရေးကြီးဆုံးတရုတ်ဆရာတို့ဒီမှာတရုတ်ရဲ့အလားအလာ
အော်ဒီနေ့စင်တာကကောင်းပြန်ပါဘာကြောင့်ကြောင်းဝင်ရမလဲဒီလိုကကြောင်းဝင်မလဲဆိုတော့ကျွန်တော်မြင်တော့ဒီကြောင်းဝင်ပြီးအောင်မြင်သွားရင်တို့ကနိုဘယ်ဆုရရဖို့ကမဟုတ်တာဖြစ်တယ်နောက်တစ်ခါဗမာနိုင်ငံကိုချစ်လို့ပြန်လို့မေတ္တာရှိလို့မဟုတ်တာလည်းဖြစ်ကြတယ်အဲ့တော့ကျွန်တော်မြင်လာတော့အကျိုးစီးပွားတွေကဖြစ်ပါတယ
်။ဟုတ်ကဲ့
။မြန်မာနိုင်ငံမှာတိကျတဲ့အကျိုးစီးပွားကအမှန်တမ်းကြီးမားပါလေ။ဒီလိုနိုင်ငံကဗမာနိုင်ငံကိုဆက်ရေးစစ်မှန်တဲ့ကြီးတွေကနိုင်ငံတစ်ခုဖြစ်သူဆက်ဆံလာခဲ့တာ။သူဟာအတန်တင့်အတောကိုအောင်မြင်နေတဲ့အနေအထားတစ်ခု။ဟုတ်တော့အခုအနာတင်းတဲ့ကိစ္စမှာတိကျဟာအဆိုးဆုံးပေါ့လေ။မနေ့ကအတ္တန်တစ်မှာရေးသလိုအဆိုးဆုံးအရှုံးမှာတိကျဖြစ်နေပါလေ။ဟုတ
်ကဲ့။
အရာဟိုမီဒီယာအမြင်ပေါ့နော်နောက်တစ်ခါတရုတ်နိုင်ငံရဲ့နိုင်ငံဝန်ကြီးရောပြည်သူ့မှကြီးရောအချင်းချင်းပြောတာကဒီနေ့ပမာပြည်မှာဖြစ်နေတာလေဟာတရုတ်နိုင်ငံကမမြင်ကျင်တဲ့ငွေငွေတွေအကျက်ပြစ်ဖြစ်တယ်လို့ပြောတာဒါသူအမှန်တမ်းပြောတာနောက်တစ်ခါသူထူးခြားတဲ့တစ်ခုကတရုတ်နိုင်ငံဟာကျမလို့နဲ့ရောတော့အောင်ဆန်းစုကြည့်နေရောဆက်ဆံရေးကောင်းပါလေဆိုရချင်တာပြောတယ်အဲ့လိုပြောခြင်းဟာတော်ရည်ကြီးကျွန်တော်မြင်လာတရုတ်ဟာဗမာနိုင်ငံနဲ့ပတ်သက်ရင်အနာဂတ်ဖြစ်ဖြစ်လက်ရှိဖြစ်ဖြစ်ဇောင်းဆန်းစီကြီးတို့မဟုတ်ဘူးအဲပါတီရဲ့အခက်ကတော့သူတင်မြင်မိတာဖြစ်လို့ဒါလေဒီဇောင်းဆန်းစီကြီးနဲ့အနေယူပြောချင်းဖြစ်ပါတယ်အဓိကတော့အနေရီပေါ့နော်ချက်ပြောချင်းဖြစ်တယ်ဒီလိုသာအခုစစ်ကောင်စီလုပ်ချင်တယ်လို့လို့ရင်တရုတ်ရဲ့အကျိုးစီးပွားတွေဟာပိုပြီးမတိုးပွားပဲနဲ့ဆုတ်ယုတ်ကြရှိတယ်ကိုယ်စကိုင်းဒီလိုနဲ့ကျမမထားတော့ဒီဥစ္စာကြီးရဲ့စိတ်သက်တည်ပေါ်ပြမှုတွေလုံးဆောင်ရဲ့တရားတော်တော်ကြီးမားလာတယ်။အဲတော့ကအဲ့ဒီသူ့ရဲ့အကျိုးစီးပွားအကောင့်ရဲ့အတွက်တရုတ်ဟာဗမာနိုင်ငံကိုကြောင်းမို့သူ့စားကောင်ကျူစားမလား။ကျူစားရင်လည်းပဲသူကအဖြစ်နိုင်တုံးအဲနိုင်ငံတစ်ခုဖြစ်တဲ့သူကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ဆရာအဲ့တော့ကျွန်တော်စဉ်းစားတာတရုတ်ကြောင်းဝင်ပြီးတော့ဘယ်ဘာလုတ်ခိုင်းမလဲ။တရုတ်လုတ်ခိုင်းရင်တော့စစ်ကောင်စီဘက်ကလက်ခံမှာဘလို့တော့အထောက်အထားတွေရတချို့ပြောရတယ်တရုတ်ဟာဘုဂျုံမူကြီးမြောင်းလိုက်နေတဲ့တောင်ဆန်းစုညင်းသာပူပြီးနိစ္စမှုရှိတယ်တောင်ဆန်းစုရဟိုးရွေးကောက်ပွဲနိုင်ငံပြီးဘာမှတော့မလုပ်ရသေးဘူးကိုစောနီခင်းပြီးတော့နိုင်ငံအကြီးအကဲတယောက်လိုသမနာကကျူစုခဲ့တယ်နောက်ဘုဂျုံမူကြီးမြောင်းထိုင်ရတယ်ကျွန်တော်မြန်ခနာပြောနေသလိုပဲရုရှား TV နဲ့အင်တာဗျူးလုပ်တဲ့နေရာမှာတိုင်းနာတုံငါမှုကိုမနိုင်တာဟာနောက်ကအင်အားကြီးနိုင်ငံရှိနေလို့ဆိုပြီးတရုတ်ကိုပြောသွားတာရှိတယ်။ဆိုတော့ဒီဟာကိုစဉ်းစားကြည့်တရုတ်ရဲ့စကားကိုရောဘယ်လိုပြောလာမလဲတော့မသိဘူးပေါ့လေ။စစ်တပ်ဘက်ကနားထောင်နိုင်တဲ့အခြေအနေရှိပါမှာဆရာ
။စစ်တပ်ကလည်းဗျာကျွန်တော်ဖောက်ကုန်နှစ်ကလေးကတရုတ်ရဲ့အကူအညီမပါဘဲနဲ့အာလာသိန်းရဲ့အစိုးရရဲ့စစ်စိုးရရဲ့လိုမရှိဘူးစစ်စစ်ချက်တော့လည်းသူလည်းပဲအသက်ဆက်ခဲ့ရတာ။အခုလည်းပဲတမ်မတော်မှာစလနဲ့ကိစ္စရီပေါ့နော်ဦးသိန်းစိန်လက်ထက်တော့ချင်းဝင်ကိစ္စအတူကြီးကြီးနဲ့ချင်းဝင်ကိစ္စကြုတ်လာရတယ်အခုလည်းပဲတမတော်အတွက်စလနဲ့ပစ္စည်းကိုတရုတ်ကအများဆုံးဝယ်ရတယ်ဒါအချက်တစ်ခုနောက်တစ်ခါတရုတ်ခင်းကျင်းထားတဲ့ဇက်ကသမားပြည်မှာအကြီးကြီးရှိတယ်ဥပမာလက်မကင်နေတဲ့ဖွဲ့စည်းတချို့ပေါ့နော်အဲဒါတရုတ်ရဲ့အော်ဒါမတင်ဘူးလို့လူတိုင်းကသိတယ်လို့ဒီစစ်တကလည်းသိတယ်အဲတော့တရုတ်မှာတနည်းအားဖြင့် leverage ခေါ်တဲ့သူကအဟိုပေးချက်ကကောင်းကောင်းခိုင်ကြတယ်အဲ့တော့နားမပတ်ထောင်ရင်လည်းဘုဂျုံမှုကြီးမရောက်နိုင်ရနားထောင်မယ်အနေထားတရားကိုတွန်းပို့ရင်ခါရတဲ့တွေ့တင်းရပောင်းပတ်သက်မှုစစ်တက်ကခါခါသိသိမြင်လို့တော့မရဘူးဒီနေ့ခရ
ဟုတ်ကဲ့ဆိုတော့ဒီကနေ့မှန်းကြည့်တာပါဘယ်လိုများပြောလာနိုင်မလဲသူကဒီကောက်ပွဲရလကိုအစီမပြလိုက်လို့များပြောမလားသူဒီမဟုတ်ဘယ်လိုပုံစံမျိုးနဲ့များတရုတ်ကသူတို့အတွက်ထပ်ပေါက်ပြီးမလဲဆိုတာလဲစဉ်းစားကြရပါစရာ
ကျွန်တော်မြင်တာကတယောက်ကတော့ဘိုးဘိုးမူကြီးမဲအောင်လာဖြစ်ဖြစ်အမေရိကန်ပြည်ပါတော့ပါလို့တော့သူပြောမယ်လို့မှချင်ဘူးခုနကပထမအချက်ဆွေးနွေးတယ်လို့ပါအင်ဒိုနီးရှားပြည်ပြည်အာဆီယံဖြစ်တဲ့ကယူကဘွယ်ဟက်တဲ့လုံးမဲ့ဆိုတဲ့ဂရီတီဘာဆိုတဲ့အချက်ဟာပေးချခြင်းခံရတော့မှဖြစ်တဲ့အတွက်ဒီကလည်းဒီကြောင်းလေးပြောလိမ့်မယ်လို့ကျွန်တော်ကမထင်ဘူးတနည်းအားဖြင့်သူ့ရဲ့ပထမဦးဆုံးထုတ်ပြန်ကြီးညာချက်လို့ပေါ့နော်အချင်းချင်းညီနိုင်ဆွေးနွေးပြီးတော့ကိုယ့်လက်ပုံနဲ့အညီလုပ်ပါဆိုရကြဟာအတော်လေးဟိုဖြစ်မှန်တဲ့နည်းလမ်းတစ်ခုနဲ့အဲ့တော့သူကဆက်လက်ဆွေးနွေးရို့ကိုသူကတောင်းမဲ့ခြင်းရတယ်နောက်တစ်ခါအခြေခံဥပဒေလည်းမဖြစ်ဖို့ဟိုသူကပြောတယ်ဆိုတော့ဒီချက်ဟာလက်ထက်ကြားကြနိုင်တဲ့အနေအထားတရားကိုပြတ်ပတ်ဆုံးထားပြီးတော့ဖြစ်တဲ့ကြွယ်ဒီကအဲ့လမ်းကြောင့်ဟုတ်ပဲသုံးလိမ့်မယ်လို့ကျွန်တော်ကထင်တယ်ခင်ဗျဟုတ်